ပုံမှန်အားဖြင့်အခုအချိန်ကာလဟာဒကြံအခါသမယဖြစ်ပေမဲ့ကိုရိုနာဗိုင်းရပ်စ်ကာယောဂါကြောင့်မြန်မာနိုင်ငံရဲ့ဒကြံပွဲတော်အစီအကားဆုံးမန္တလေးရန်ကုန်နဲ့အခြားမြို့ကြီးတွေမှာဒကြံပွဲတော်မကျင်းပနိုင်ဘဲဒကြံကာလနဲ့မတူလောက်အောင်ခြောက်ကန့်နေပါတယ်။မြန်မာနိုင်ငံမှာကိုရိုနာဗိုင်းရပ်စ်ကူးစက်မှုအရှိန်မြင့်မားလာတာကြောင့်အခုလိုကာယောဂါကြုံနေရတဲ့ဒကြံကာလမှာတိုင်းသူပြည်သားတွေဘေးကင်းလုံခြုံစွာနေထိုင်ကြဖို့မြန်မာနိုင်ငံဆိုင်ရာအမေရိကန်သံတမန်ကြီးကနှစ်သစ်စုတောင်းတဲ့အတူမေတ္တာရပ်ခံတိုက်တွန်းလိုက်ပါတယ်
။ Of course, the United States, Myanmar and the rest of the world are facing the enormous challenge of the coronavirus pandemic. So please stay safe.
အမေရိကန်အပါဝင်မြန်မာနိုင်ငံမှာပါကိုရိုနာဗိုင်းရပ်စ်ကပ်ရောဂါဆိုးကိုစိန်ခေါ်မှုတရအနေနဲ့ရင်ဆိုင်နေရတာကြောင့်ကျေးဇူးပြုပြီးဘေးကင်းလုံခြုံစွာဂရုတစိုက်နေကြဖို့အမေရိကန်သံတမန်ကြီးစကော့မာစီယာနဲ့ဇနီးဖြစ်သူတို့ကရန်ကုန်အမေရိကန်တန်ယုံ Facebook စာမျက်နှာကတဆင့်ဗီဒီယိုသတင်းစကားပြောကြားသွားတာဖြစ်ပါတယ်။ဒီနေ့တကြံကာလရန်ကုန်မြို့မှာလည်းအိမ်ပြင်ထွက်သူအလွန်နှဲပြီးပြည်သူတွေအိမ်မှာပဲနေရင်တကြံကာလကိုကိုနီးကိုဟန်နဲ့ဖြတ်တန်းနေကြပါတယ်။မြန်မာအစိုးရကတော့တကြံကာလအတွင်းမန္တဆောက်လုပ်ခြင်းမပြုဖို့နဲ့တကြံပွဲလုပ်တာရှောင်ကြဖို့လူစုလူဝေးမလုပ်ကြဖို့အစိုးရပိုင်းမှတွေကကြေညာချက်ထုတ်ပြန်တိုက်တွန်းထားပါတယ်မြန်မာနိုင်ငံမှာကိုဗစ် -19 ရောဂါပိုးကူးစက်သူတနည်းခြားတိုးလာနေပြီးအခုဆိုရင်အနည်းဆုံး62ယောက်ရှိလာတယ်လို့
ကျန်းမာရေးဝန်ကြီးဌာနကသတင်းထုတ်ပြန်ထားပါတယ်ခင်ဗျာ